မော်လမြိုင်မြို့နယ်ချောင်းစုံကိုဆက်သွယ်ထားတဲ့တန်လွင်တရာချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတရာလို့နာမည်မှဲ့ဖို့ပြည်သူလွှတ်တော်ကမဲခွဲဆုံးဖြတ်တည်ပြုလိုက်တဲ့အပေါ်မှာမွန်နိုင်ငံရေးပါတီတွေနဲ့မွန်လူမှုအဖွဲ့အစည်းတွေကြားမကျေနပ်မှုတွေတိုးပွားလာနေသလိုတမျိုးသားလုံးအတိုင်းအတာနဲ့စန္ဒဖော်ထုတ်ကန့်ကွက်သွားဖို့ပြင်ဆင်နေပါတယ်။တရာနာမည်ပေးရင်ပြည်သူလွှတ်တော်အထိမဲခွဲဆုံးဖြတ်တဲ့လို့ရဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့ခံစားရကြောင်းပြည်တော်စုဝင်ကြီးတဦးကအမြင်ရှိသလိုဒီနယ်အစိုးရဘက်ကတော့ဗိုလ်ချုပ်ဆိုင်ရဲ့တမန်ရာဇဝင်ကိုမတိကြလို့တွေးထိုးလှုံ့ဆော်မှုခံရတဲ့လူရဲလို့လည်းပြောနေကြတဲ့အကြောင်းထိုင်းချေဆိုင်ဗီဒီယိုသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါလိမ့်ရှင်
။ပြည်သူ့လွှတ်တော်ကနေဗိုလ်ချုပ်အောင်ဆန်းတရာအမည်သတ်မှတ်တဲ့ပုံမှာမွန်ပြည်သူတရားလုံးကနေကန့်ကွက်ဆန္ဒဖော်ထုတ်သွားဖို့ပြင်ဆင်နေတယ်လို့အမည်ပြောင်းလဲရင်းဆိုင်ရာမြို့သားဆန္ဒဖော်ထုတ်ရေးကော်မတီဝင်နိုင်မွန်ရာဇာကခုလိုပြောပါတယ
်။2019နော်အဲ့ဒီရင်းနှီးမှာကြတော့ဒီအမျိုးသားအသွင်နဲ့ကျွန်တော်တို့ဆန္ဒသာဖော်ထုတ်မှာဖြစ်တယ်
။ဗိုလ်ချုပ်အောင်ဆန်းတရားအမည်ပြောင်းလဲရေးအတွက်မလ14ရက်နေ့ကပြည်သူ့လွှတ်တော်သရုပ်သားပုံမှန်စည်းဝေး18ရက်မြောက်နေ့မှာလွှတ်တော်ကိုယ်စားလှယ် 15 ဦးတို့ကလည်းဆွေးနွေးခဲ့ကြပြီးကန့်ကွက်သူတွေရှိနေတဲ့အတွက်မဲခွဲဆုံးဖြတ်ရမှာမဲပေးပိုင်ခွင့်ရှိသူ388ဦးနဲ့ကထောက်ခံသူ218ဦး၊ကန့်ကွက်သူ43ဦး၊ကြားနေသူ116ဦးတို့နဲ့လွှတ်တော်ကလည်းအတည်ပြုလိုက်တာလည်းဖြစ်ပါတယ်။တရားကြီးပေးယုံလောက်နဲ့လွှတ်တော်အထိဆုံးဖြတ်တာဟာမသိတော့တယ်လို့ NLD အမတ်များစုရှိတဲ့လွှတ်တော်ထဲမဲခွဲဆုံးဖြတ်တာဟာဒီမိုကရေစီအနိုင်ကျင့်မှုတစ်ခုလို့ခံစားရကြောင်းတိုင်းတိုင်းရေးရာပြည်တော်စုဝန်ကြီးနိုင်သက်လွင်ကပြောပါတယ်
။ဒီပြဿနာစစ်တေးလေးကဒီလွှတ်တော်ထဲမှာရောက်ကြရဲကြောင်းမရှိဘူး။နော်အဲ့ဒီကရှိတဲ့ဒေသခံနဲ့ဒီအစိုးရနဲ့သူ့အတူစိတ်တော်တယ်လို့ကဆွေးနွေးတိုင်ပင်ကြညှိနှိုင်းပြီးတော့ကောင်းတဲ့စိတ်တော်တဲ့နာမည်တစ်ခုဖြစ်သွားရင်တော့ပြီးတော့ဘူး။အခုကတော့လွတ်တော်ဒီဆက်လာတဲ့ခါကျတော့ဒီတွေကဝေဖန်ကြတော့ဒီမိုကရေစီအနိုင်ကျင့်တဲ့ရုပ်ပါတို့အဲ့ဒီလိုဖြစ်လာမကောင်းဘူး
။မိုးလုံငယ်ဖိုရန်ဖွဲ့ကခေါင်းဆောင်သူဖြစ်တဲ့မင်းညာဆိုင်ရမန်ကတော့ဒီနယ်ဆိုးရရဲ့လုတ်ပိုင်ခွေကိုပြည်တော်စုဆိုးရကလည်းထိန်းချုပ်ကတ်တပ်ထားတဲ့အချိန်ဒီမျိုးလိုရှုပ်နေကြောင်းဆိုပါတယ
်။ဒီပြည်နယ်ရဲ့လုတ်ပိုင်ခွေတွေကကတ်တပ်ထုတ်ထားတယ်လို့ကျွန်တော်အဲ့လိုခံစားရတာ။
မုံကြီးနဲ့ဝင်းကြီးချုပ်တောက်ကအေးဆန်ကတော့ဘူကျောင်းဆန်းတရာညီကိုကန့်ကွက်တာဟာဘူကျောင်းဆန်းရဲ့တမိုင်းရာဆင်းကိုမသိရှိလို့သွေးသောလှုပ်ဆော်မှုခံရတဲ့လှုပ်ရလို့ဆိုပါတယ
်ဒီလိုရံပုံကွယ်ကအကုန်လုံးလှုပ်တာဒါနဲ့ပတ်သက်ဘူကျောင်းဆန်းနာမည်ဆက်ကံနဲ့ပတ်သက်လို့ကျွန်တော်တို့ရှင်းရှင်းပြောတော့ဘုံရအ
ောင်ဝါရင်နိုင်ငံရေးသမားတူဖြစ်တဲ့မုံမျိုးသားပါတီဥက္ကဋ္ဌနိုင်ဝင်သိန်းကတော့တရာညီပေးတာဟာဘူကျောင်းဆန်းကိုရောင်းစားတဲ့လှုပ်ရတစ်ခုဖြစ်ပြီးအန်နဒီဖွဲ့ချုပ်သွင်းမှာဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်ပြီး policy မရှိခဲ့ဘူးလို့ပြောပါတယ
်ဥပဒေကိုစော်ပါတာပိုကလေးကပြောပါတယ်ဖီရဲဘူးကစစ်တပ်ပြည်ပဲပြောပါတယ်ဖီရဲဘူးကပါတယ်တရားရှိစစ်ပဲကုန်ပါတော့ဘူးကျွန်တော်အဲ့ရစကားပြတာ
1990ရွေးကောက်ပွဲဝင်တိုင်းဒေသနိုင်ငံရေးပါတီတွေဖြစ်တဲ့မော်မျိုးသားပါတီရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ်ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်သူမီမျိုးရာကွန်ဂရက်စတဲ့ပါတီတွေဟာ NLD ဖွဲ့ချုပ်နဲ့တဆိုင်မမပူးပေါင်းလှုပ်ဆောင်လာခဲ့ပေမဲ့2015ရွေးကောက်ပွဲကြီး NLD အစိုးရဖြစ်လာပြီးနောက်ပိုင်းမှာအမည်မသူသဘောထားကွဲလွဲမှုတွေရှိလာခဲ့ပါတယ်။မော်လမြိုင်ချောင်းစုမြစ်ကူးတရားကိုအရင်သမ္မတဦးသိန်းစိန်အစိုးရလက်ထက်ကတည်ထင်ခဲ့တဲ့စီမံကိန်းဖြစ်ပြီးတရားရှိ9203ကိအကျယ်28ပြည်ရှိ2လမ်းသောတရားဖြစ်တယ်လို့ကုန်ကျစရိတ်အစံပေါင်း9900ကုန်ကျခဲ့ပါတယ်။ဒီကရဝဉ္ကြီးချောင်းဟောင်းဦးမေမေဦးလက်ထက်မှာလဲဘူကျောင်းအောင်ဆန်းမွေးနေ့ဖေဖော်ဝါရီလ23ရက်နေ့မှာအထက်ညွှန်ကြားချက်အရတန်လွင်တရာချောင်းစုံစာဘူကျောင်းအောင်ဆန်းတရာညီပေးဖို့စီစဉ်နေစဲမှာဒေသခံမွန်ပြည်သူတွေတန်ကြတော်တွေမွန်နိုင်ငံရေးပါတီတွေကနေတက်ွက်ခဲ့ပါတယ်ဝဉ္ကြီးချောင်းသူအနေနဲ့ပြည်သူတွေနှစ်သက်သက်ညီပေးဖို့သဘောတူခဲ့ပြီးတာဝန်ရသူကနေနှောက်ထွက်ခဲ့တာပါနိုင်ငံရေးလက်လာတုံးသက်သူတွေအနေနဲ့ကတော့လွှတ်တော်အနေနဲ့ဥပဒေကြီးကြီးနဲ့တခြားကဏ္ဍတွေမှာအာရုံဆိုင်လှုပ်ဆောင်ရမယ့်အစားဒေသခံတွေတဘောမတူတဲ့အညီကိုမဲခွဲဆုံးဖြတ်တဲ့လှုပ်ရဟာမသိတော်သလိုတိုင်းသားလူမျိုးတွေနဲ့ NLD ကြားသွေးကွဲစရာမြင်နေရှိတာတဲ့အတွက် NLD ရဲ့ပုံရိပ်ကိုထိခိုက်လာနိုင်တယ်လို့လည်းတုံးသက်ဝေဖန်မှုတွေရှိနေပါတယ်ပြည်နယ်တရားသင်းအတွက်အညီပေးတဲ့ကိစ္စလေးတောင်မှဒေသခံတွေရဲ့စံသားနဲ့အညီလွှတ်တော်ကမလိုက်လွန်းနိုင်ခဲ့ရင်တိုင်းဒေသကြီးမြို့မှနေတဲ့တန်းသူကြီးနဲ့ကိုပါပြတန်းခွဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်တည်ဆောက်ဖို့အတွက်မေကွန်းထုတ်စရာတွေဖြစ်နေတယ်လို့လည်းမွန်နိုင်ငံကြီးသုံးသပ်သူတွေကလည်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ